Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တာရဲ့2019ခုနှစ်ဇူလိုင်လ5ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှဆက်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ပက်ထင်တန်မစ်ဆိုင်းတုံးဒီဇင်းကိုပထမဆုံးချိန်စမ်းသပ်ပြုလုပ်နိုင်ခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းကအမေရိကန်ကိုဝေဖန်တိုက်ခိုက်ပြောဆိုလိုက်ပါတယ်။လေးရက်ကျော်ဥရောပခီးစဉ်စပထမအဖြစ်ပိုလန်နိုင်ငံဝါဆောမြို့တော်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အရေးကြီးတဲ့မင်းငွန်းတရဖြောကြားမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ။
အခုညနေပိုင်းနာဆင်ကြရမယ့်ထဲမှာတော့စစ်တွေမျိုးဒါပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားပြိပခတ်ဖြစ်ပြီးတဲ့နောက်မှာတော့အခုချိန်မှာစစ်တွေမျိုးအခြေအနေတည်ငြိမ်နေတယ်လို့ဒေသခံလုံခြုံရေးတပ်ဖွဲ့ကပြောပါတယ်
။ဘုတ်ဝယ်မယ်ဆိုပြီးတော့ကြတော့ရခိုင်သားတယောက်ကတန်းခေါ်လို့အဲဒီမှာမျိုးတဲ့ရောက်တော်မျိုးတွေကရေစခန်းတစ်ခုအကူညီတောင်းပြီးတော့ရခိုင်သားခေါ်တယ်ဆိုပြီးတော့
ရမှုဝင်းနောင်ရဲ့ပြောပြချက်နဲ့အတူနာဆင်ချရမှာဖြစ်ပါတယ်ထိုင်းနိုင်ငံကဖမ်းဆီးတွေကြောင့်နေရပြန်တဲ့မြန်မာအလုသမားတွေဟာတက်ဆိုင်ရာအာဏာပိုင်တွေစီကအကူအညီတွေပေးနေတယ်လို့ပြောပေမဲ့ထိရောက်တဲ့အကူအညီမရကြောင်းဝေဖန်ပြောဆိုမှုတွေရှိပါတယ်ပင်လယ်ပြင်မှာလှည့်လည်နေထိုင်ပြီးပင်လယ်ပြင်ကိုအမှီပြုနေထိုင်ကြတဲ့မောကန်လူမျိုးစုတွေရဲ့ဒလိပြောက်ကွဲမဲ့အရေးကြုံနေရတာဘာကြောင့်လဲဆိုတာကိုလည်းနားဆင်ရမှာဖြစ်သလိုမြောက်ကိုရီးယားကတိုက်ချင်းပစ်ပဲထိန်ဒုံးကြီးတစ်ခုအောင်မြင်စွာပြစ်လွတ်နိုင်ခဲ့တာကြောင့်ကမ္ဘာတဝန်းစိုးရိမ်မှုတွေနဲ့အတူပြစ်တင်ရှုတ်ချမှုတွေလည်းရှိနေပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပါမယ်ရှင်
တချင်းပြည်ပတ်တင်းတက်မဆိုင်တော့ဖြစ်ပုံရတဲ့စမ်းသပ်မှုတစ်ခုကိုပထမဆုံးချိန်မနေ့တော့ကအောင်မြင်ပြုလုပ်နိုင်ခဲ့တဲ့ပေါ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းကဂုဏ်ယူပြောဆိုလိုက်ပါတယ်လွတ်လပ်ရေးနဲ့အထိမ်းအမှတ်ခန်းနာတွေကျင်းပနေတဲ့အမေရိကန်အနေနဲ့သူ့တုံးနှုံးရလက်ဆောင်တုံးတစ်ထုပ်ကိုရလိုက်တဲ့အတွက်ဝမ်းသာနိုင်မှာတော့မဟုတ်ဘူးလို့သိပ္ပံပညာရှင်တွေနဲ့နည်းပညာကျွမ်းကျင်သူတွေကိုပြောကြားခဲ့တဲ့အကြောင်းလဲနိုင်ငံပိုင်ကိုရီးယားဘူသတင်းအေဂျင်စီမှပြောဆိုခဲ့ပါတယ်ဝါဆော14လို့အမည်ပေးထားတဲ့မစ်ဆိုင်တုံးကတော့တရုတ်နိုင်ငံနဲ့နယ်စပ်နီးလေငွင်းတစ်ခုကနေမနေ့တုန်းကပြစ်လို့ဆန်းသက်လိုက်တာပါ။မြောက်ကိုရီးယားကာဝဲတက်တို့သိပ္ပံပညာဌာနကတော့မစ်ဆိုင်တုံးကအမြင့် 2800 ကီလိုမီတာနဲ့အကွာအဝေး933ကီလိုမီတာအထိရောက်ရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။မစ်ဆိုင်တုံးက39မိနစ်ကြာပြန်ဆန်းပြီးနောက်မှာတော့ဂျပန်ပင်လယ်ပြင်နဲ့ကျရောက်ခဲ့တာပါ။ပြစ်လို့မှုကိုတွက်ချက်သုံးသပ်ခဲ့ကြတဲ့အမေရိကန်ကျွမ်းကျင်သူတွေကတော့မစ်ဆိုင်တုံးကအမေရိကန်ပြည်တော်စုအလက်စကာဒေသထိရောက်နိုင်တယ်လို့ယူဆနေကြပါတယ်။ကိုရီးယားဘူသတင်းအေဂျင်စီကတော့ပြုံးပြော်နေတဲ့မြောက်ကိုရီးယားကောင်ဆောင်ကွန်ချွန်အောင်ကအမေရိကန်ကိုမကြာခဏလက်ဆောင်ကြီးငယ်တွေပို့ပေးဖို့တိုက်ပွဲပညာရှင်တွေကိုတိုက်တွန်းခဲ့ကြောင်းလည်းဖော်ပြထားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်ကတော့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုကိုတည်ပြုတဲ့ကြီးညာချက်တည်းကထုတ်ပြန်လိုက်ပြီးစမ်းသပ်မှုဟာအမေရိကန်နဲ့မဟာမိတ်မိတ်ဆွေတွေသာမကကမ္ဘာကြီးကိုပါချင်းချမှုအတတိယဖြစ်ကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့ချင်းချမှုအနေအထားကိုတားဆီးဖို့တကမ္ဘာလုံးတိုင်းတန်နဲ့စာအုပ်လိုအကြောင်းလည်းပြောဆိုခဲ့တာပါမြောက်ကိုရီးယားလူထုမားတွေကိုလက်ခံထားတဲ့တိုင်းပြည်ပြည်စီးပွားရေးစီးရေးအကူအညီထောက်ပံ့နေပေးရနေတဲ့နိုင်ငံတွေနဲ့ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုလိုက်နာအကောင့်ထဲပေါ်ဖို့ပြက်ကွက်တဲ့နိုင်ငံတွေဟာအနေနဲ့ကြီးမားတဲ့မြောက်ကိုရီးယားကိုအားပေးရရောက်ကြောင်းလည်းဝန်ကြီးတေလာဆန်ကသတိပေးပြောဆိုခဲ့ပါတယ်
မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့ဗုဒ္ဓဟူးနေ့မှာအရေးပေါ်တကပိတ်အစည်းအဝေးကျင်းပနိုင်ခြင်းရှိနေပါတယ်။အရေးပေါ်အစည်းအဝေးခေါ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလက်စကားပြည်နယ်ထိရောက်ရှိနိုင်တဲ့တိုက်ချင်းပစ်ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားတို့စမ်းသပ်တာလို့အမေရိကန်စီးရေးသုံးသပ်သူတွေကတန်ပြန်ရှိနေကြပါတယ်။ကုလသမဂ္ဂဘက်ကတော့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်ခုပြီးတစ်ခုချမှတ်နေပေမဲ့မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার ရီမှတ်ချက်ကိုစွန့်လွှတ်လာအောင်တော့နားချနိုင်ပုံမရပါဘူး။မြောက်ကိုရီးယားရဲ့အခုနောက်ဆုံးစမ်းသပ်မှုကတော့လက်ရှိကုလလုံခြုံရေးကောင်စီမှဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့မြောက်ကိုရီးယားရဲ့အကြီးဆုံးမဟာမိတ်တရုတ်ကိုစိတ်အနှောက်အယှက်ဖြစ်စေခဲ့ပါတယ်။မြောက်ကိုရီးယားဘက်ကထိန်းသိမ်းသိမ်းသိမ်းဖြစ်လာစေဖို့တရုတ်ရဲ့ဆောင်ရွက်ချက်ကလည်းအလုပ်ဖြစ်ပုံမရပါဘူးရှင်
။ဥရောပကို၄ရက်ကြာတန်တမာခီးစဉ်အစပထမဖြစ်ဒီကနေ့တွားရောက်မဲ့ပိုလန်နိုင်ငံဝါဆောမြို့တော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရင်းရင်းနှီးနှီးကြိုဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။ဒါမှလည်းမြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးနဲ့ပတ်သက်လို့ဆောင်ရွက်မဲ့ကိစ္စတွေ၊ရာသီဥတုပါရီသဘောတူညီချက်ကနှုတ်ထွက်ခဲ့တာတွေ၊ရုရှားသမ္မတဗလာဒီမီယာပူတင်ကိုအရင်ကတည်းကချီးကျူးပြောဆိုခဲ့တာတွေအပါအဝင်အစောပိုင်းကာလသမ္မတထရမ့်ရဲ့မူဝါဒနဲ့ပတ်သက်လို့ဥရောပမှာစိုးရိမ်မှုတွေလည်းရှိနေဆဲဖြစ်ပါတယ်။ပိုလန်နိုင်ငံကိုရောက်လာမဲ့သမ္မတထရမ့်ကတော့အာနာရှင်စနစ်ကိုဆန့်ကျင်အောင်ကြွားခဲ့တဲ့သင်္ကေတတစ်ခုဖြစ်ပိုလန်နိုင်ငံသားတွေဂုဏ်ယူကြတဲ့ဝါဆောမြို့ ကကရစင်စကီရင်မြေမှာအရေးကြီးတဲ့မင်းငုံတည့်ရပြောကြားသွားမှာဖြစ်ပါတယ်။နေတို့မာမေးဖွဲ့ရဲ့ကာဝေးရေးအတွက်ရည်တည်ချက်တွေနဲ့ပတ်သက်လို့အမေရိကန်ရဲ့တန်တိတန်တွေကိုထပ်လောင်းပြောကြားမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗန်နိုင်းရေးဝင်တော့ဝင်ဖို့ကိုညီညွတ်ညီမြတ်တာဝန်ယူဖို့ထပ်မံတောင်းဆိုသွားမှာဖြစ်ကြောင်းလည်းအင်ဗျူရောကပြောဆိုထားပါတယ်။မီလာတဲ့ဥရောပခီးစင်မှာတော့ကာဝေးရေးအတွက်လုံလုံလောက်လောက်ပံ့ပိုးမှုမရှိဘူးဆိုပြီးနေတို့ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုဝေဖန်မှုတွေနဲ့အဖွဲ့ဝင်နိုင်ငံတနင်္ဂနွေကိုတက်ခက်ခံရင်ကျန်မဟာမိတ်တွေကပါတုံ့ပြန်ရမယ်နေတို့စာချုပ်အပိုင်9ကိုလက်ခံမှုပြစ်ခတ်ခဲ့တာတွေကြောင့်မပြေမလည်ဖြစ်ခဲ့ရတာတွေကိုသမ္မတထရန့်ကဒီအချိန်မှာအဖက်ဆယ်ကိုကြိုးပမ်းလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ရန်လိုရဲ့လုပ်ရက်တွေကိုတုံ့ပြန်မှုရည်ရွယ်ထားတဲ့နေတို့ဘက်ရဲ့အစီအစဉ်တွေစိတ်ပိုင်းဖြစ်ပိုလန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်3000ဖြန့်ချထားတာပါ။ဒါပေမဲ့လည်းပိုလန်နိုင်ငံရောက်လာမဲ့သမ္မတထရန့်အနေနဲ့ကာဝေးရေးအတွက်ပုံမခိုင်မာတဲ့အာမခံချက်တွေပေးနိုင်မှုမျှော်လင့်နေကြောင်းလည်းအကဲကတ်တွေကမြင်ရပါတယ်။
အီရန်နိုင်ငံမိုးဆူးမြောင်းထွန်းကအစ္စလာမ်ရဲ့အစွန်ရောက် IS တွေထိန်းချုပ်ထားဆဲဖြစ်တဲ့နောက်ဆုံးလက်ကျန်ဒေသကိုဒီကနေ့ဗုဒ္ဓဟူးနေ့မှာအီရတ်တပ်ဖွဲ့တွေတိုက်ခိုက်နေပါတယ်။ IS တွေထိန်းချုပ်ထားဆဲဒေသငယ်လေးမှာ IS တိုက်ခိုက်ရေးသမား300လောက်ကျန်ရှိနေတယ်လို့အီရတ်စစ်တပ်ရဲ့အကြီးတန်းတပ်မှုတစ်ဦးကပြောပါတယ်။မိုးဆူးမြောင်းတွင်စစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသကစတူယန်မီတာ900လောက်ပဲရှိတော့တယ်လို့လည်းအီရတ်အထူးတပ်ဖွဲ့ကဒုတိယဗိုလ်ချုပ်ကြီးဆာမီအယ်အာရီဒီက AP သတင်းဌာနကိုပြောဆိုပါတယ်။အီရတ်တပ်ဖွဲ့တွေမီတာ100လောက်အသာစီးရခြင်းတိုင်းမှာထွက်ပြေးလာတဲ့အရက်သားက1500လောက်ရှိနေတာကြောင့် IS တွေထိန်းချုပ်ထားတဲ့ဒေသတွေမှာအရက်သားအများအပြားပိတ်မိနေတယ်လို့လည်းယုံကြည်ထားကြပါတယ်။အင်းနီချင်းစီးရီးယားနိုင်ငံတွင်ကို IS တိုက်ခိုက်ရေးသမားတွေထွက်ပြေးမသွားနိုင်ရေးတားဆီးမဲ့အီရတ်တပ်ဖွဲ့တွေရဲ့စစ်စင်ရေးမဆခင်မိုးဆူးမြောင်းကိုဝိုင်းထားနိုင်ဖို့အီရတ်တပ်ဖွဲ့တွေလှုပ်ရှားနေတာဖြစ်ပါတယ်။ဒါပေမဲ့မိုးဆူးမြောင်းတစ်ခုတည်းကတင်ရာနဲ့ချီတဲ့စစ်သွေးကြတွေထွက်ပြေးလွတ်မြောက်နေကြဆဲဖြစ်တယ်လို့အီရတ်အထူးတပ်ဖွဲ့ကဒုတိယဗိုလ်ချုပ်ကြီးဆာမီအယ်အာရီဒီကပြောဆိုထားပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမဲကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အချင်းချနေတဲ့တရုတ်တပ်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဖို့ကိုဆေးဝါးကုသပေးဖို့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကကင်ဆာရောဂါထုတ်ခုတွေလာရောက်အကူအညီပေးကြဖို့တရုတ်နိုင်ငံကစီရင်တခုကိုဖိတ်ခေါ်လိုက်ပါတယ်။စစ်ပညာရှင်အဖွဲ့နဲ့တာဝန်ပြည့်တဲ့နောက်အသက်62နှစ်အရွယ်လူရှောက်ဖို့မိသားစုရဲ့မြစ်တရက်ခန့်ချက်ရဖိတ်ခေါ်လိုက်တာလို့လည်းတရုတ်နိုင်ငံရှေ့မြောက်ဖက်ရှန်ယန်ဒေသကစီရင်ကဒီကနေ့ပြောဆိုခဲ့တာပါ။တက်ကင်စာနောက်ဆုံးစင်တီခန်းစားနေရတဲ့အကြောင်းမိလာထဲမှာပဲစစ်စစ်တွေ့ရှိခဲ့ပြီးတဲ့နောက်ဆေးရုံမှာသူ့ကိုကုသခွင့်ပေးထားတာဖြစ်ပါတယ်။ဆေးဝါးကုသမှုခံယူနိုင်အောင်ပြည်ပကိုထွက်ခွာခွင့်ပေးဖို့ဂျာမနီနိုင်ငံကတိုက်တွန်းခဲ့ပြီးနှစ်ရက်ကြာမှာပဲအခုနောက်ဆုံးဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီအော်နာမန်ကတော့ပြည်ပကိုသွားနိုင်လောက်ကျန်းမာရေးမကောင်းဘူးလို့ပြောဆိုထားပေမဲ့လူရှာဖို့ရဲ့မိတ်ဆွေတူလည်းဖြစ်အတိုက်ခံတက်ကြွလှရှာသူတူလည်းဖြစ်တဲ့ဟူဂျားကတော့မချတဲ့ရင်က YouTube Internet ဗီဒီယိုတစ်ခုမှတွေ့ရတဲ့အထက်မှာတော့အခြေအနေဟာတည်ငြိမ်ရှိနေတာတွေ့ရကြောင်းပြောဆိုခဲ့တာပါ။မင်းညာဆူရယ်နဲ့လူခွင့်ရေးအဖွဲ့တွေကတော့စေကုသမှုခံယူဖို့လူရှောက်ဖို့ရဲ့ဆန္ဒအတိုင်းဗန်နန်ငံကိုမဆိုထွက်ခွာခွင့်ပေးဖို့တောင်းဆိုထားကြပါတယ်။ကဗျာဆီယာလူခွင့်ရေးလူရှောက်သူတူဖြစ်တဲ့လူရှောက်ဖို့ဟာတရုတ်နိုင်ငံမှာဒီမိုကရေစီပြုရင်ပြောင်းလဲရေးလွတ်ဆောက်မှုတိုက်တွန်းထားတဲ့စာရင်တစ်ခုကိုပြုစုခဲ့ပြီးနောက်တရုတ်အာဏာရှင်တွေဖမ်းဆီးတာခံခဲ့ရပြီးအတိုက်ခံတွေကိုအရေးယူရမှာတောင်းလို့ရှိတဲ့နိုင်ငံတကာနှောက်ယှက်ဖြစ်စေမှုပုံမှန်နဲ့2017နှစ်အပြစ်ပေးခံထားရတာပါ။2010ပြည်နှစ်မှာတော့သူ့ရဲ့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်ကြိုးပမ်းမှုတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုကြီးမြတ်ခံထားရပါတယ်
။ဟင်းမွန်နာအရှိဘက်ဒေသမှာတရုတ်နိုင်ငံရဲ့လမ်းဖောက်လုပ်ရေးစီမံကိန်းကြောင့်အင်ဂျီချင်းအိန္ဒိယနိုင်ငံနဲ့တင်းမာမှုတွေကြီးထွားလာနေတာမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအတင်းမာဆုံးအခြေအနေကိုရောက်နေတယ်လို့အကဲခတ်တွေကပြောပါတယ်။နှစ်ဖက်စလုံးကအလျှော့ပေးဖို့လည်းအပြန်အလှန်တောင်းဆိုနေကြတာပါ။အငင်းပွားနယ်မြေထဲမှာရှိနေတဲ့ကုန်းမြင့်ဒေသကနေအိန္ဒိယတပ်ဖွဲ့တွေပြန်ဆုတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုနေသလိုတရုတ်နိုင်ငံရဲ့လမ်းဖောက်လုပ်ရေးစီမံကိန်းကြောင့်နိုင်ငံလုံခြုံရေးအပေါ်အကြီးအကျယ်ရိုက်ခတ်လာမှာကိုလည်းအိန္ဒိယနိုင်ငံကစိုးရိမ်နေပါတယ်။ဒေါက်လန်ကုန်းမြင့်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ဖက်စစ်ကင်းပြည်နယ်ဘူတန်နဲ့တရုတ်နိုင်ငံတို့ကြားမှာတည်ရှိနေပြီးတရုတ်နယ်မဟာမိတ်ဘူတန်နိုင်ငံတို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားကြပါတယ်။ဒေါက်လန်ကုန်းမြင့်ဒေသဟာအိန္ဒိယပိုင်မဟုတ်ပေမဲ့တရုတ်နိုင်ငံကသာထိန်းချုပ်လိုက်မယ်ဆိုရင်အိန္ဒိယရဲ့အရှေ့မြောက်ဖျားဒေသကနေနိုင်ငံတော်ကျန်ဒေသတွေကိုဆက်သွယ်ပေးထားတဲ့တောင်ကြားလမ်းကိုတရုတ်တပ်ဖွဲ့တွေအလွယ်တကူဝင်ရောက်နိုင်မှာဖြစ်တာကြောင့်မဟာဗျူဟာအရေးပါတဲ့နေမြေတစ်ခုဖြစ်ပါတယ်။ဝေလံခေါင်ဖျားတဲ့ဟိမဝန္တာတောင်နှံဒေသကအငင်းပွားမှုနဲ့ပတ်သက်လို့ပြောဆိုချက်တွေကတော့အမျိုးမျိုးကွဲပြားနေပါတယ်။ ကျောင်းနိုင်ငံကတော့အိန္ဒိယတပ်ဖွဲ့တွေဟာဆောက်လုပ်ရေးလုပ်ငန်းကိုနှောက်ယှက်တယ်လို့ပြောဆိုထားတာပါ။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတော့လုံခြုံရေးအခြေအနေတွေအပေါ်ရိုက်ခတ်လာမဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်ဖို့သက်ဆိုင်ရာကုမ္ပဏီကိုတောင်းဆိုခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘူတန်နိုင်ငံကလည်းနှစ်နိုင်ငံသားသဘောတူညီချက်ကိုချိုးဖောက်ရရောက်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်ဖို့တိုက်တွန်းထားပါတယ်ရှင်။
အာဖဂန်စစ်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆင့်ရတူးမြင့်မဲ့အစီအစဉ်တစ်ခုတည်းနဲ့အောင်မြင်မှုရနိုင်မှာမဟုတ်လို့အမေရိကန်ကတပ်တမန်ရေးရာအာယုံဆိုင်ဆောင်ဖို့အားနည်းနေတာဟာစိုးရိမ်စရာဖြစ်ရကြောင်းထင်ရှားတဲ့လွတ်တော်အမတ်တွေကအထက်လွတ်တော်အမတ်တွေကသတိပေးလိုက်ပါတယ်။အာဖဂန်မှာတကြောပြန်ကောင်းထောင်လာနေတဲ့တာလီဘန်သမ္မတတွေကိုချိန်မုံမှုကျူးမမဲ့အစီအစဉ်ချက်ကိုဒီလနောက်ပိုင်းထုတ်ပေါ်ပြောဆိုဖို့ရှိနေကြမှာပဲ။ထက်လွတ်တော်အမတ်ဂျွန်မကင်းဦးဆောင်တဲ့အဖွဲ့ဝင်၅ဦးပါပါတီနေရပေါင်းလွတ်တော်ကိုယ်စားအဖွဲ့တစ်ဖွဲ့မနေ့တုန်းကကဘူးမြို့တော်ကိုလေ့လာရေးခီထုတ်ခဲ့တာပါ။အာဖဂန်ဆိုင်ရာမဟာဗျူဟာအဆိုပြုချက်အစ်တင်မှာတော့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်လူငယ်တွေတပ်ဖွဲ့တွေကိုအကူအညီပေးဖို့ချက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်16000ကိုနောက်ထပ်ထောင်ချီးရတဲ့တပ်ဖွဲ့ဝင်တွေနဲ့အင်အားဖြည့်တင်းမဲ့အစီအစဉ်လဲပါဝင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ထက်လွတ်တော်အမတ်မကင်းကတော့ကမ္ဘာမှာအင်အားအတောင့်တင်းဆုံးတိုင်းပြည်တစ်ခုဖြစ်အောင်မြင်မှုရမယ်မဟာဗျူဟာတစ်ရပ်ရှိဖို့လိုအပ်ပေမဲ့အခုချိန်ထိတော့မချမှတ်နိုင်သေးတဲ့အတွက်စိတ်ပြေရတဲ့အကြောင်းအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှပဲဒင်းတောက်တွေကိုပြောဆိုခဲ့တာပါ။ကိုစလေဖို့ဝင်နောက်တွေ့ဖြစ်တဲ့လင်းစေးကရီယန်ကတော့နိုင်ငံဝန်ကြီးရက်စတီလာဆန်အာဖဂန်ကိုအမြဲဆုံးလာရောက်ပြီးအမေရိကန်တန်ရုံနဲ့နိုင်ငံရေးဌာနကလက်လက်နေတဲ့နေရာတွေကိုဖြည့်ဆည်းပြီးကိုယ်တိုင်ကိုယ်ကျတိုက်ရိုက်ဆောင်ဖို့တိုက်တွန်းခဲ့တာပါ။
ဗြိတိန်ထိုင်ငံထံကနေအမေရိကန်တို့လွတ်လပ်ရေးရခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့အင်္ဂါနေ့ကအများပြည်သူအလှရက်မှာတော့နိုင်ငံတော်လွတ်လပ်ရေးနဲ့အခမ်းအနားတွေဆင်နွှဲခဲ့ကြပြီးဒီနေ့မှာတော့အမေရိကန်ရဲ့လုပ်ငန်းခွင်ပြန်ဝင်နေကြပါပြီ။ရဲတပ်ဖွဲ့ဝင်တွေအမျိုးသားအမျိုးသမီးစစ်မှုထမ်းတွေရဲ့မြို့တော်ဝါရှင်တန်ဒီစီကလွတ်လပ်ရေးနဲ့အထိမ်းအမှတ်ချီတက်ပွဲတွေကိုတော့ယာနဲ့ချီတဲ့လူတွေကြည့်ရှုအားပေးခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့သမ္မတဂရော့မလာနီယာထရန့်တို့ကတော့အင်ဂျီရိုတောင်ဘက်မြက်ခင်းပြင်မှာစစ်တပ်မိသားစုဝင်တွေကိုအစားအသောက်နဲ့တည်ခင်းအပ်ခံခဲ့ပြီးအမေရိကန်ရဲ့242နှစ်မြောက်လွတ်လပ်ရေးနေ့ကိုဆင်နွှဲခဲ့ကြပါတယ်ရှင်။
Direct from Washington, the voice of America, VOA.
ပေါ်ရူးနေညနေပိုင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တွေ့ကြီးညာပေးသွားတာပါ။အခုညနေပိုင်းသတင်းလွှာတွေမှာတော့မြောက်ကိုရီးယားကပက်ထိန်တက်ဒုံးကြီးအောင်မြင်တဲ့ပြစ်လွှတ်မှုနဲ့စားပါမယ်ရှင်။မြောက်ကိုရီးယားကတိုက်ချင်းပြစ်ပက်ထိန်ဒုံးကြီးတစ်ခုကိုအောင်မြင်စွာပြစ်လွှတ်နိုင်ခဲ့တာကြောင့်ကမ္ဘာတဝန်းစိုးရိမ်မှုတွေနဲ့အတူပြစ်တင်ရှုတ်ချနေကြပါတယ်။ဒီစမ်းသပ်ပြစ်လွှတ်မှုဟာမြောက်ကိုရီးယားအနေနဲ့အမေရိကန်အထိရောက်အောင်ပြစ်နိုင်တဲ့ဒုံးလက်နက်တွေပိုင်ဆိုင်နေပြီလားဆိုတာကတော့မသိကြပါဘူး။ဒါပေမဲ့မြောက်ကိုရီးယားရဲ့ဒီစမ်းသပ်မှုဟာနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ရေးကြိုးပမ်းမှုအတွက်အရေးပါတဲ့သမိုင်းမှတ်တိုင် site 2ပြနိုင်တာ site 2နိုင်တာကိုပြသလိုက်တာပဲဖြစ်ပါတယ်။သမ္မတထရန့်အစိုးရအနေနဲ့ဘလို့အရေးယူနိုင်မလဲဆိုတဲ့နီးလမ်းတွေစဉ်းစားနေချိန်မှာတရုတ်နဲ့ရုရှားနိုင်ငံတို့ကလည်းအားဖြည့်ပေးဖို့ပြောဆိုနေကြပါပြီ။ VOA သတင်းတောက် Arash Arabasari ကသတင်းပေးပို့ထားတာကို Talking Sewing ကပြောပြမှာပါရှင်
။ကောင်းပါပြီရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကမော်စကိုမြို့ကိုရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့အင်ဂါနေ့ကတွေ့ဆုံစဉ်မှာမြောက်ကိုရီးယားရဲ့အန်တုဖိစမ်းမှုတိုးလာတာကိုစန့်ကျင်ကြတဲ့နေရာမှာမဟာမိတ်အဖြစ်အခိုင်အမာရပ်တည်သွားကြမယ်လို့အခုလိုကြေညာပြုလိုက်ပါတယ်
။ဒီကဘရီလီဆာကိုရီးယားပြဿနာဖြေရှာဖို့အတွက်ရုရှားရဲ့တဆင်ချင်းစီရေးယူမဲ့အစီအစဉ်နဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်မလှုပ်ရှားနိုင်အောင်လို့ထိန်းချုပ်မဲ့တရုတ်ရဲ့လက်တလောအစီအစဉ်နောက်အမေရိကန်နဲ့တောင်ကိုရီးယားရဲ့ပူးတွဲစီလီကျင်းမှုစရတွေကိုအခိုင်အမာတိုးပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်တို့သဘောတူကြပါတယ
်။မြောက်ကိုရီးယားကအခုနောက်ဆုံးစမ်းသပ်ပစ်လွှတ်တာဟာ ICBM လို့ခေါ်တဲ့တိုက်ချင်းပြေပယ်ရင်းတက်မစ်ဆိုင်းဒုံးလက်နဲ့ဖြစ်တယ်လို့ပြောဆိုထားပါတယ်။အဲ့ဒီမစ်ဆိုင်းဒုံးကြီးဟာဂျပန်ပင်လယ်ထဲကိုကျသွားတာဖြစ်ပေမဲ့လို့ဒီဒုံးလက်နဲ့ဟာတကယ်ဘာတွေစွမ်းဆောင်နိုင်တယ်လဲဆိုတာကတော့မသိနိုင်သေးပါဘူးမြောက်ကိုရီးယားကဒီနှစ်အတွင်းဒီလိုဒုံးလက်နဲ့တွေစမ်းသပ်ပြင်လွှတ်တာဟာစစ်တကြိမ်ရှိသွားပြီဖြစ်တဲ့အတွက်အမေရိကန်ပိုင်နဲ့အထိရောက်အောင်ပြင်လွှတ်နိုင်မှုနှီးစက်လာနိုင်တယ်လို့စိုးရိမ်စရာတွေလည်းရှိနေပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကနောက်ထပ်မစ်ဆိုင်းဒုံးလက်နဲ့တစ်ခုကိုစမ်းသပ်လိုက်ပြန်ပါပြီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ဟာသူ့ဘဝမှာဒီထက်ကောင်းတဲ့လုပ်စရာမရှိတော့ဘူးလားလို့သူ့ရဲ့အင်တာနက် Twitter စာမျက်နှာမှာတနင်္လာနေ့ညနေပိုင်းကရေးသားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တဲ့တောင်ကိုရီးယားသမ္မတတဲ့မွန်ဂျင်အင်နဲ့သမ္မတထရမ့်တို့အင်ဂျီရောမှာတောက်ကြနေ့ကတွေ့ဆုံတော့ကအမေရိကန်ကမြောက်ကိုရီးယားအပေါ်တီးခတ်နိုင်စွမ်းမရှိတော့ဘူးလို့အခုလိုကြေညာလိုက်ပါတယ်
။ The era of strategic patience with the North Korean regime has failed.
မြောက်ကိုရီးယားပေါ်မဟာဗျူဟာမြောက်စိတ်ရှည်တီးခံခဲ့တဲ့ခေတ်ကမအောင်မြင်ပါဘူး။နှစ်ပေါင်းများစွာမအောင်မြင်ခဲ့တဲ့အဲ့ဒီစိတ်ရှည်တီးခံတဲ့ကာလအကုန်ဆုံးသွားပါပြီ
။ဂ ဂျာမနီနိုင်ငံဟမ်ဘုတ်မြို့မှာဒီသတင်းပတ်ထဲကျင်းပမဲ့ G20 ဆက်မှုထိပ်သီးတွေရဲ့ညီလာခံမှာရုရှားသမ္မတပူတင်၊ကျူသမ္မတရှီဂျင်းပင်နဲ့တခြားထိပ်သီးတွေတွေ့ဆုံကြတဲ့အခါမှာမြောက်ကိုရီးယားအရေးကတော့ထိပ်ဆုံးကဦးစားပေးဆွေးနွေးကြဖို့အလားအလာရှိနေပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းပြောပြသွားတာပါရှင်။ခုကစပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေနှာစင်ကြရပါတော့မယ်။စစ်တွေမျိုးတာပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားပြိပက္ခဖြစ်ပွားပြီးတဲ့နောက်အခုခါမှာစစ်တွေမျိုးအခြေအနေတည်ငြိမ်နေတယ်လို့ဒေသလုံခြုံရေးရဲတပ်ဖွဲ့ကပြောပါတယ်။အခုလိုပြိပက္ခမျိုးမပေါ်ပေါက်အောင်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီသက်ဆိုင်သူတွေအနေနဲ့လိုက်နာနေထိုင်ဖို့လည်းဒေသခံတွေကဆန္ဒရှိနေကြတာပါ။စစ်တွေမျိုးရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဇလိုင်ကလေးရနေ့ကစစ်တွေမျိုးဒါပိုင်ကယ်ဆယ်ရေးစခန်းကမွတ်စလင်တချို့နဲ့ဒေသခံတချို့ကြားဖြစ်ပွားခဲ့တဲ့ပြိပခါကြောင့်လူတဦးသေဆုံးပြီးတဲ့နောက်အခုခါမှာစစ်တွေမျိုးရဲ့အခြေအနေကတည်ငြိမ်နေတယ်လို့စစ်တွေခရင်ရဲမှူးဝန်ဆောင်ကပြောပါရယ
်။ဟုတ်ကဲ့စစ်တွေမျိုးကတော့ပုံမှန်တိုင်းပါပဲများဘာမှပြဿနာမရှိပါဘူး။အေးညံ့နဲ့သွားလာလှုပ်ရှားပြီးတော့ကျွန်တော်လူညုံရေးတပ်ဖွဲ့တွေကလည်းအပြည့်တောင်းယူဆောင်ရွက်ပေးနေပါတယ်ခင်ဗျ။
ဒါပိုင်စခန်းကမွတ်စလင်ဆယ်ဦးဟာစစ်တွေမျိုးတရားရုံးမှာတက်တည်ထွက်ဆိုဖို့ကားတစ်စီးနဲ့လာရောက်စဉ်အဲ့ဒီကားနောက်ကနေဥလားမြင့်အပါဝင်မွတ်စလင်ခုနှစ်ဦးဟာတီးကြားကားတစ်စီးနဲ့လိုက်လာခဲ့တာပါ။အဲ့ဒီနောက်မှာတော့တီးကြားခွဲထွက်ပြီးအဆောင်အရှောင်ရဲလုံခြုံရေးတဦးနဲ့အတူရောင်နီဦးစခန်းကိုတွားရောက်စင်မှာဒေသခံတချို့နဲ့ပြိပခဖြစ်ပွားပြီးဒါပိုင်စခန်းကအသက်55နှစ်အရွယ်ဦးမောင်နုတည်ဆုံးခဲ့တယ်လို့သူနဲ့အတူလိုက်ပါလာခဲ့တဲ့6ဦးနဲ့တန်ရရခဲ့ပါရယ်။အဲ့ဒီပြိပခဖြစ်စဉ်ကိုတော့ရဲမှူးဝန်ထောင်ကအခုလိုရှင်းပြပါရယ်။
ဟုတ်ပဲမယ်ဆိုပြီးတော့ကြတော့ရခိုင်သားတယောက်ကနှမ်းခေါ်လို့အဲ့ဒီမှာမျိုးတဲ့ရောက်တော့မျိုးတဲ့ကရေစကန်တစ်ခုအကူကြီးတောင်းပြီးတော့အာရခိုင်သားခေါ်တယ်ဆိုပြီးတော့အဲ့ဒီကတောင်းဝင်ရှိတဲ့သူမဟုတ်ဖက်နဲ့တယောက်ကလာဟိုလက်လွတ်စပယ်ထည့်ပြီးလို့ဒီလိုလေးဖြစ်သွားတာပါ
ပြိပခဖြစ်ပွားရမှာပါဝင်တဲ့ဒါဝင်စကန်ကမွတ်စလင်တွေအနေနဲ့တီးကြားကားတစီးနဲ့ထွက်ခွာလာရမှာသဆိုင်ရာတောင်းဝင်ရှိသူတွေအနေနဲ့အပြေမထွက်ဖို့တားဆီးကြမျိုးရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းဒါပိုင်ဒုက္ခသည်စခန်းကိုမကြသေးခင်ငါးမှသွားရောက်ခဲ့ပြီးဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ပါသေးတယ်။ဒါပိုင်စခန်းကမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခြင်းရှိပေမဲ့ပြိပခဖြစ်ပွားနိုင်တဲ့အနေအထားကိုရှုံချဖို့လူလာနေပါတယ်။စစ်တွေမြို့ကန်ဦးတန်းထွန်းက
သူတို့အချင်းချင်းအဲ့ဒီဘင်္ဂလီဒုက္ခသည်စခန်းတွေမှာရှိတဲ့ရွာတွေကိုသူတို့လွတ်လပ်စွာသွားလာခြင်းရှိတယ်လေ။သူတို့အချင်းလွတ်လပ်စွာသွားလာခြင်းရှိတယ်။ဒါပေမဲ့စစ်တွေမြို့ပေါ်ကိုလာဖို့ကြပြန်တော့သူတို့ရဲ့လုံခြုံရေးအတွက်ပဲရဲတွေကလွဲရင်စောင့်ကြပြရတာရှိတယ်။မြို့နယ်ကတော့ပြောတာတော့ဒီဘင်္ဂလီတွေမသွားသင့်တဲ့နေရာကိုသွားခွင့်မရှိတဲ့နေရာကိုသွားရတဲ့ချက်ရယ်။နောက်ချက်ကသွားခွင့်မရှိတဲ့နေရာအထိကိုအဆောင်လျှောက်လိုက်ပြီးတဲ့ဟိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတော့ပြစ်ပြောကြတာပေါ့လေ။
အခုခါမှာတော့တခြားဒေသတွေကိုပြိပခကူးဆက်ပြန်ပွားတာမျိုးမရှိအောင်စစ်တွေမြို့မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးဒီဖြစ်စဉ်အသေးစိတ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့ပြည်မှုကျွလွန်သူတွေကိုဖမ်းဆီးပြီးအရေးယူဖို့ဆောင်ရွက်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုအောင်အောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံဘက်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခြေအနေကိုလည်းတစ်လက်ပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာမြန်မာအလုသမားတွေထောင်ထဲချီဖမ်းဆီးခင်ရပြီးတဲ့နောက်မြန်မာပြည်ကိုအလုသမားအများအပြားပြန်ပြီးတော့ဝင်လာကြတာမှာမြန်မာအာဏာပိုင်တွေဘက်ကအကူအညီပေးနေတယ်ဆိုပေမဲ့ထိုင်းနိုင်ငံရောက်မြန်မာအလုသမားတွေအတွက်ထိရောက်တဲ့အကူအညီမျိုးမရှိသေးဘူးလို့အလုသမားအရေးလှုပ်ရှားနေသူတွေကဝေဖန်ထားပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့နေရက်ပြန်လာကြတဲ့မြန်မာအလုသမားတွေကိုဝင်ကြီးဌာနတွေတန်ရုံတွေပူးပေါင်းပြီးတော့စနစ်တကျအကူအညီဆောင်ရွက်ပေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောသွားပါတယ်။အပြည့်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးမှာပါရှင်
။မြမအင်ဂျီထန်းနိုင်ငံမှာပြီးခဲ့တဲ့ဇွန်လ20ရက်နေ့ကအသစ်ပြထမ်းလိုက်တဲ့အလုသမားဥပဒေသေချောက်ထန်းနိုင်ငံတဝန်းမှာအလုလုကိုင်းနေကြတဲ့မြမအလုသမားတွေထောင်ထဲချီဖမ်းဆီးခံရတာရှိတယ်လို့ကိုယ်အစီအစဉ်နဲ့ကိုယ်နေရက်တွေကိုပြန်နေကြတာဖြစ်ပါတယ်။လက်ရှိစရင်အရမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းလုံသမား3000ကျော်ရှိပြီးတော့ဒီလိုနေရပြန်လာကြတဲ့လုံသမားတွေကိုမြန်မာအစိုးရကသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောသွားပါတယ
်။သို့တော့ဒီလိုဒီနေ့ဆယ်နာရီရှိ3460ကျော်ရှိပါအဲ့ဒီမှာအချို့လည်းရဲ့လူဝင်သွားပြီးတော့ဆောက်ထားပြီးဆိုတဲ့ဒီမှာပါတယ်သူလည်းတော့တာအပြည့်လုံးနဲ့ကျွန်တော်တို့ဒီမှာနေတယ်ကျွန်တော်ပါတာဖြစ်ပါတယ်အဲ့လိုစပြီးတော့မှကျွန်တော်တို့20နှစ်ဖြန်းပြီးတော့မှရောက်တဲ့အချိန်မှာလည်းကျွန်တော်တို့ကျွန်တော်တို့မှာရှိတဲ့ဒီမှာတရားမှုကြီးခါတာကျွန်တော်တို့မှာရှိတဲ့အရေးဥပ္ပေဘူယုံဝါကျွန်တော်တို့ကဲဘူတဲ့ကောင်ရှိဖို့ဘူလေးတို့တို့ဘူလေးလေးအဲ့တော့မှကျွန်တော်တိုင်းအဲ့
်ကျင်းဒီနေဆိုရတယ်အဲ့လိုစီးပုပ်ကိုနေတယ်ဘူးရင်းတင်းကိုရဖို့ဆိုကြကျွန်တော်တို့ဒေသကိစ္စအနေမှာဆွဲရပြီးတော့မှာအဲချုပ်ဆိုခဲ့ပါတယ်
ဒါပေမဲ့ထိုင်းရောက်မြန်မာလူ့သမားတွေအရေးဆောင်ရွက်နေသူတွေကတော့မြန်မာဆိုရအနေနဲ့နေဆက်ကိုကိုနီးကိုဟန်နဲ့ပြန်လာကြတဲ့လူ့သမားတွေကိုကြိုးဆိုလက်ခံတာကလွဲရင်တကယ်တမ်းလက်ရှိခက်ခဲကြုံနေရတဲ့ထိုင်းရောက်မြန်မာလူ့သမားတွေကိုအခုအချိန်ထိထိရောက်တဲ့အကူအညီတွေပေးတာမရှိသေးဘူးလို့ဝေဖန်ပါတယ်မြန်မာလူ့သမားတွေအများပြအလုံးလုံးကန်နေတဲ့ဘက်ကောက်နဲ့မဟာချိုင်းတို့ဒေသတွေအပါအဝင်ထိုင်းနိုင်ငံအနှက်အပြားမှာဖမ်းဆီးမှုတွေဒီကနေ့ထိဆက်ရှိနေပြီးတော့နေရက်ကိုမပြောင်းနိုင်ကြတဲ့အလုပ်သမားတွေထောင်ပေါင်းများစွာရှိနေတယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတူဦးဖြစ်တဲ့ဦးကျော်တောင်းကပြောပါတယ
်ထိုင်းနိုင်ငံအထက်ကသွားနေကြတဲ့အလုပ်သမားတွေပတ်သက်လို့ရှိတဲ့အလုပ်သမားတွေလေရင်နဲ့ပြန်လို့ရအောင်နောက်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲရှိတဲ့လူတွေရောမရှိတဲ့လူတွေရောကားလည်းမဝယ်ပြီးတော့အုံးမရိုးတိုင်းဆိုလို့ရှိရင်380ကျုံတယ် VIP ဆိုလို့ရှိရင်900ကျုံတယ်ဘလိုပဲကုံကိုသူတို့ကားလည်းမမကိုတိုင်းထုတ်ဖို့နဲ့သွားမယ်ကားလည်းမဝင်မယ်သွားလို့ရအောင်ရှင်းသည်ဒီနေ့ဒီချိန်ထိအခုကျွန်တော်စကားပြောနေတဲ့အချိန်ထိမြန်မာတိုင်းရောအလို့သမားဝင်ကြီးဌာနဌာနနှစ်ခုလုံးကနေပြီးတော့ထိုင်းအစိုးရနဲ့တကြုံတရာကြေညာချက်ထုတ်တာဖြစ်နေဘူးဒါကြောင့်မလို့အလို့သမားတွေဘလိုပြန်သွားနေရလဲဆိုတော့ပွဲစားနဲ့ထိုင်းလာဝကကိုဗန်းငွေ3500ကနေ6000ထိကျန်ငွေနဲ့တွဲမယ်ဆိုလို့ရှိရင်တသိန်းခွဲကနေ4000လောက်ထိပေးပြီးတော့မှသွားနေရတာဖြစ်တယ်ဒါကြောင့်မလို့မလေးရှားနဲ့ထိုင်းနိုင်ငံကအိမ်ပြန်နေတဲ့အလို့သမားတွေကိုမြန်မာဆိုရကစနစ်တကျကူညီနေဆိုတာမဟုတ်ဘူးလည်းကားပြောတာ
ထိုင်းဆိုရကဥပဒေတင်မထုတ်ပြန်ခဲ့အချိန်ကတည်းကဒီဥပဒေနဲ့ပတ်သက်တဲ့အသိပေးကြေညာချက်တွေထုတ်ပြန်ပြီးတော့ထိုင်းမှာရှိတဲ့မြန်မာတန်ယုံနဲ့အလို့သမားရေးရာယုံတွေပူးပေါင်းပြီးမြန်မာအလို့သမားတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အကြောင်းဝန်ကြီးဦးသိန်းစွေကပြောသွားပေမဲ့လည်းတကယ်တမ်းမှာတော့အဲ့ဒီအသိပေးကြေညာချက်ဟာထိုင်းနိုင်ငံမှာဥပဒေတင်ပြဋ္ဌာန်းပြီးတော့ဖမ်းဆီးမှုတွေပြင်းထန်လာပြီးတဲ့နောက်မှာထွက်လာခဲ့တာဖြစ်ပြီးထုတ်ပြန်တဲ့ရက်စွဲနောက်နိုင်ငံတော်တစိမ့်ကောင်းတွေမပါတယ်လို့ဘယ်တာဝန်ရှိသူကထုတ်ပြန်တယ်ဆိုတာတော့မသိရတဲ့ထုတ်ပြန်ချက်မျိုးဖြစ်တယ်လို့အလို့သမားရေးဆောင်ရွက်သူတွေကတော့ဝေဖန်ပြောဆိုကြပါတယ်။မြန်မာအစိုးရအနေနဲ့လက်တလောအခြေအနေကိုရှောက်တခေကြိုက်တွင်နိုင်လောက်အောင်စဉ်းစားပြင်ဆင်ထားတာမရှိဘူးလို့လည်းဦးကျော်တောင်ကပြောပါတယ်
။နေချက်ကိုပြန်သွားတဲ့အလို့သမားတွေမှာသူတို့မှတတိယရှိပြီးသားသူတို့ဇာရွက်ဇာတဲ့အလွင်ဆော်တွေရှိတယ်နေထိုင်ခွင့်တွေရှိတယ်အဲ့ဒီလူတွေကိုမင်းတို့ပြန်လာကြပမာတိုင်းကလည်းဒီလူတွေကိုတော့လာခွင့်ပြုပါဥမာစိုင်းအောင်ဘတ်ကတ်ရှိမယ် CI ရှိမယ်ပတ်စပို့ရှိမယ်ဒါလေးတွေကင်ပြီးတော့မင်းတို့ပြန်လာကြပြန်လာကြဒီလူရောက်တဲ့နေကိုလုပ်ငန်းရှင်နဲ့ကိုရဲ့ဝါပါမျိုးကိုအတိပြန်ပြီးတော့လောက်ကျဆိုတဲ့ဖြေချောသွင်းမှုဟာဖိုင်တယ်ရောကျွန်တော်တို့အလုပ်သမားအတွက်ရောအင်မတန်ကိုတိုးရှိကြီးတယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့မမြင်ဘူးကျွန်တော်မြင်လို့ကျွန်တော်အကြောင်းကြားတာကိုလည်းပဲသူတို့ခုဒီနေ့ချိသူတို့ဟိုတကုံတရားပြောတာဆိုတာတော့မကြရသေးဘူး
ပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့လက်ရှိမြန်မာအလုပ်သမားတွေအရင်နဲ့ပတ်သက်လို့တနက်ကစလုံးထွက်အကျိုးထိခိုက်စေမဲ့အခြေအနေတွေမဖြစ်ရအောင်ထိုင်းနဲ့မြန်မာအစိုးရတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီတော့တွဲဒီမလေးရှားနိုင်ငံမှာလည်းဒီရက်ပိုင်းတရားမဝင်အလုပ်သမားတွေထောင်ထဲချီဖမ်းဆီးနေတာမှာဒီထဲမှာမြန်မာနိုင်ငံသား102ယောက်ပါဝင်နေတာကိုဝန်ကြီးဌာနကသိရှိထားတဲ့အကြောင်းနဲ့မလေးရှားရောက်မြန်မာအလုပ်သမားတွေအရင်နဲ့ပတ်သက်ပြီးတော့လည်းသက်ဆိုင်ရာနိုင်ငံကဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးအလုပ်သမားတွေအတွက်အကောင်းဆုံးအခြေအနေဖြစ်အောင်ကူညီဆောင်ရွက်ပေးနေပါတယ်လို့ဝန်ကြီးဦးသိန်းစွေကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
မကင်ဖြူတွေပြပြသွားတာပါရှင်အခုဆက်ပြီးပင်လဲကိုပဲမိခိုနေထိုင်နေကြတဲ့မိုကန်လူမျိုးစုအကြောင်းကိုနားဆင်ကြရပါမယ်မိုကန်လူမျိုးစုတွေကပင်လဲထဲမှာလှည့်လည်အခြေချနေထိုင်ကြတဲ့မျိုးနွယ်စုဖြစ်ပြီးမြန်မာနဲ့ထိုင်းနိုင်ငံတို့ကကျွန်းတွေပေါ်မှာနေလာကြတာရာစုနှစ်နဲ့ချီကြာမြင့်လာခဲ့ပါပြီမိုကန်လူမျိုးစုတွေဟာပင်လဲထဲမှာပဲပါအကူကြီးမှမပါပဲအလွတ်တိုက်ထိုးငါဖတ်နိုင်ကြပြီးမကြခင်အချိန်ထိကတော့သူတို့လိုအပ်သမျှကိုပင်လဲကဖြည့်ဆည်းပေးနေတာပါဒါပေမဲ့စီးပွားဖြစ်ငါးဖန်းလုပ်ငန်းတွေကပင်လယ်ပြင်ကိုပျက်စီးစေပြီးတစ်ချိန်ကပင်လယ်ရဲ့တည်ရန်စာတကြောဝါမှုတွေလည်းပျောက်ကွယ်ကုန်တယ်လို့ပင်လယ်ထဲမှာလှည့်လည်နေထိုင်နေကြတဲ့မိုကန်မျိုးနွယ်စုတွေရဲ့ဓလိပျောက်ကွယ်မဲ့အရေးချိန်ချောက်မှုတွေလည်းရှိလာနေတာပါ AFP သတင်းတပုတ်ကိုအခြေခံပြီးတော့မတ်တင်ကီထိုက်ကပြောပြပါမယ်ရှင
်ပင်လယ်ထဲကိုဒိုင်ပင်ထိုးစင်တာကမိုကန်တို့ဖြစ်တဲ့တိဟသွေးအတွက်တော့အသွေးသားတဲ့ကပါလာတဲ့ဗီဇဖြစ်ပါတယ်ဟိုရင်နှစ်ပေါင်းရာနဲ့ချီကလေးကမိုကန်တွေဟာပင်လယ်ထဲကိုလှည့်လည်ရွက်လွှင့်ငါးဖန်းရင်ရွှေပြောင်းနေထိုင်ကြတဲ့မျိုးနွယ်စုဖြစ်ပြီးပင်လယ်ပြိုတွေအဖြစ်လည်းအရင်ကခေါ်ကြပါတယ်ဒီကနေ့ခင်မှာတော့စီးပွားဖြင့်ငါးဖန်းလုပ်ငန်းတွေကြောင့်မိုကန်တို့ရဲ့ဓလိတွေပျောက်ွယ်သွားမဲ့အရေးချင်းချောက်မှုဖြစ်လာပါတယ်ဆွဲပိုက်ကြီးတွေတရားမဝင်မိုင်းခွဲငါးဖန်းတာတွေကြောင့်ဒေတာရင်းကတန်တာကြောက်တန်းတွေပျက်စီးရသလိုငါးအရာအမိကလည်းယော့နေလာပါတယ်အသက်86နှစ်အရွယ်မိုကန်ရွာရဲ့အကြီးအကဲခါရှားကအခုလိုပြောပါတယ
်။မြန်မာရင်မြန်မာရမှာနဘကန်လို့လား။မိုကန်ကန်နိုင်ရလား
။ငွေတုံးကဆိုရင်တယောက်လောက်စားနဲ့တမိသားစုလုံးလောင်းခအောင်ကျွေးမွေးနိုင်ပါတယ်။
အခုတော့တမိသားစုလုံးအလုံးလုံးတာတော့တခါတလေမလောက်ငါပါဘူ
းမြန်မာတွေကတော့စလုံးတွေလို့ခေါ်ကြတဲ့မိုးကန်တွေကိုပြီးခဲ့တဲ့မြန်မာစစ်အစိုးရလက်ထက်တုန်းကကုန်းမြေတွေပေါ်မဖြစ်မနေပြောင်းရွှေ့ခံခဲ့ပါတယ်မိုးကန်တချို့ကတော့စီးပွားဖြင့်ငါးပန်းဆက်လေတွေမှာအလုံးလုံးကြရပါတယ်တချို့ကတော့ထိုင်းဘက်ကငါးပန်းလေတွေပါမိုးကန်တို့ရဲ့ရိုးရာငါးပန်းလေတွေလို့ငါးပန်းလေတွေမှာလိုက်ပြီးတော့အလုံးလုံးကြရတာပါအသက်54နှစ်အရွယ်မိုကန်မျိုးသားတူဖြစ်တဲ့ခိုမတ်ကတော့အခုလိုပြောပါတယ
်ကျွန်တော်လောက်တယ်တလားလောက
်ကျွန်တော်ငငယ်တုန်းကပင်လယ်ပြင်မှာတလားငါးဖမ်းပြီးရင်ဒီငါးတွေပြန်ပြီးကြီးလာအောင်နှစ်လားသုံးလားလောက်ထားပါတယ်အခုတော့ငါးအသေးလေးတွေကအစအကုန်လုံးဖမ်းယူနေကြတာ
စီးပွားဖြင့်ငါးဖမ်းလုပ်ငန်းကတိတ်ပြီးအနေကြီးတဲ့အလုပ်ပါမိုင်းခွဲဖို့ရေငုပ်ကြရတဲ့ငါးဖမ်းသမားတချို့ကိုလက်အင်ကဆုံးရှုံးကြရပါတယ်တချို့ကတော့မူရစ်ဆွေးဆွဲပါတယ်နှစ်တွင်နဲ့ချီလာတဲ့အခါမှာတော့မူရည်ဆွေဆွဲတာကြောင့်မိုးကံအမျိုးသားအများအပြားသိဆုံးကြရပြီးလူဦးရေထက်ဝက်နီးပါးကျဆင်းသွားပါတယ်။ဒါကြောင့်လဲမိုးကံအမျိုးသမီးတွေတခြားလူမှုအတိုင်းအဝိုင်းကအမျိုးသားတွေနဲ့လက်ထပ်ကြရပါတယ်။မိုးကံမျိုးနယ်မိခင်နဲ့ဗမာအမျိုးသားဖခင်တို့ကမွေးဖွားလာသူကိုထွန်းအောင်ဆိုကအခုလိုပြောပါတယ
်။ကြားရသိမ့်မရှိတော့ဘူး။အဲမိမလေးတော့ကြံတော့တယ်။ဟုတ်ဘယ်လိုပြောမလဲဟိုအရင်တော့တည့်တဲ့အတိုင်းပြဟိုအရင်ခဲ့လို့ဆိုစီးပွားရေးလောက်တာရှမ်ပယ်ပဲလေအဲ့ဒီတော့မူရစီဝါရပေါ်မှာပေါ်ဆိုချတာပေါ့အဲ့လိုတည်ကြတာညာ
ဒီကနေ့ခင်မိုဂန်တွေရဲ့အနာဂတ်ကတော့အားရစရာမကောင်းလှပါဘူးတစ်သားလှတွေပေါ်မှာအချိန်အများစုနေထိုင်ကြတဲ့မိုဂန်တွေကြားနောက်ဆုံးတစ်သားလှကိုတိဆောက်ခဲ့တာဟာဆိုရင်လွန်ခဲ့တဲ့10နှစ်ကဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပြောပြပေးသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဒိုက်လိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ bamis.voanews.com ကနေနိုင်နိုင်ပါတယ်ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း87.7 ကနေဒိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းရရှိထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
တချင်းပြပက်တင်တဲ့မစ်ဆိုင်းတုံးဖြစ်ပုံရတဲ့စမ်းသပ်မှုတစ်ခုကိုပထမဆုံးအချိန်မနေ့တုန်းကအောင်မြင်ပြုလုပ်နိုင်ခဲ့တဲ့ပေါ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ကဂုဏ်ယူပြောဆိုလိုက်ပါတယ်။လွတ်လပ်ရေးနဲ့ထိမှန်ခန္ဓာတွေကျင်းပနေတဲ့အမေရိကန်အနေနဲ့သူ့အုံနှုံးရလက်ဆောင်ထုတ်ထုတ်ကိုရလိုက်တဲ့အတွက်ဝမ်းသာနိုင်မှာတော့မဟုတ်ဘူးလို့သိပ္ပံပညာရှင်တွေနဲ့နေပညာကျွမ်းကျင်သူတွေကိုပြောကြားခဲ့ကြောင်းလဲနိုင်ငံမှန်ကိုရီးယားပို့သူရင်းအရေးစီမှာပြောဆိုထားပါတယ်။အမေရိကန်နိုင်ငံကြေးဝန်ကြီးရက်စတီလာဆန်ကတော့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုကိုအတည်ပြုတဲ့ကြေညာချက်တည်းရဲ့ထုတ်ပြန်လိုက်ပြီးစမ်းသပ်မှုဟာအမေရိကန်နဲ့မဟာမိတ်မိတ်ဆွေတွေသာမကကမ္ဘာကြီးကိုပါချင်းချမှုတည်ရဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဥရောပကို၄ရက်ကြာတန်တမာခီးစဉ်အစပထမနေ့ဖြစ်ဒီကနေ့တွားရောက်မဲ့ပိုလန်နိုင်ငံဝါဆောမြို့ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရင်းနှီးနှီးကြိုဆိုလိုက်မယ်လို့ညွှန်လင်းရပါတယ်။ဒါမှမဟုတ်မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးနဲ့ပတ်သက်လို့ဆောင်းမဲ့ကိစ္စတွေရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနှုတ်ထွက်ခဲ့တာတွေရုရှားသမ္မတဗလာဒီမီယာပူတင်ကိုအရင်ကချီချူးစကားပြောဆိုခဲ့တာတွေပါဝင်အစောပိုင်းကာလကသမ္မတထရန့်ရဲ့မူဝါဒနဲ့ပတ်သက်လို့ဥရောပမှာဆိုးရိမ်မှုတွေလည်းရှိနေဆဲဖြစ်ပါတယ်။ပိုလန်နိုင်ငံကိုရောက်လာမဲ့သမ္မတထရန့်ကတော့အာနာရှင်စနစ်ကိုဆန့်ကျင်အောင်ကြွားခဲ့တဲ့တင်ကိတာတစ်ခုဖြစ်ပိုလန်နိုင်ငံသားတွေခုံယူကြတဲ့ဝါဆောမြို့ကကရက်ဇင်စကီပြည်မြေမှာအရေးကြီးတဲ့မင်းငွန်းတရက်ကိုပြောကြားမှာဖြစ်ပါတယ်။အချင်းချနေတဲ့တရုတ်တက်ကန်တက်ချွတ်လှရှားသူငင်းရိုင်းနိုဘယ်ဆုရှင်လူရှာဖို့ကိုဆေးဝါးကုသပေးဖို့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကကင်ဆာရောဂါထုတ်ကူတွေလာရောက်ကူညီပေးဖို့တရုတ်နိုင်ငံကဆေးရုံတစ်ခုကဖိတ်ခေါ်လိုက်ပါတယ်။စစ်ပညာရှင်ဖွဲ့နဲ့တိုင်ပင်ပြီးနောက်အသက်62နှစ်အရွယ်လူရှာဖို့ရဲ့မိသားစုရဲ့မေတ္တာရက်ခံချက်ရဖိတ်ခေါ်လိုက်တာဖြစ်ကြောင်းလဲဆေးရုံကဒီကနေ့ပဲပြောဆိုလိုက်တာပါ။
ဟုတ်တယ်နိညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စူဖီယာ LTF ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မဲ့ည9နာရီအစီအစဉ်မှာတော့ကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.